တရုတ်နိုင်ငံကဒေသတွင်းမှာခြားတိုင်းပြည်တွေရဲ့အချုပ်အခြာကိုမလေးစားတဲ့လုပ်ရပ်ပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကစာရေးသားဝေဖန်လိုက်ပြီးနောက်တရုတ်နိုင်ငံရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာတဲ့အပေါ်သုံးသပ်ပေးဖို့ VOA မြန်မာဝိုင်းအက်ဒီတာဦးကျော်စံသားကိုဆက်သွယ်မေးမြန်းထားပါတယ်
။အခုဒီရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံရဲ့ယာယီတောင်ငံ Joseph Lee ကနေပြီးတော့ဟိုတရုတ်နိုင်ငံကိုဝေဖန်တဲ့ဆောင်းပါးရေးသိမ်းပြီးတော့တရုတ်ဘက်ကလည်းပြန်ပြီးတော့ပြင်းပြင်းထန်ထန်တုတ်ပြန်လာတဲ့သဘောမျိုးလားခင်ဗ
ျဟုတ်ပါတယ်တကယ်တော့တရုတ်နဲ့အမေရိကန်နှစ်နိုင်ငံရဲ့မှာမြန်မာနိုင်ငံပတ်သက်ပြီးတော့သူတို့တစ်ဖက်ကိုတစ်ဖက်အပြစ်ပြောနေကြတာကြားပါပြီအခုကြမှာအစားတန်ပြည်တန်နဲ့လူသိရှင်ကြဖော်ထုတ်လာရဲဆိုတော့တော်တော်လေးတင်းတင်းမာမာဖြစ်လာတယ်လို့ပြောမှာဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့တော့နှစ်ဖက်ရေးသားချက်တွေအချက်လက်တွေပေါ်မှာပေါ့ဥကြုံတနာဘလို့သုံးသပ်ပါလိမ့်မယ်
ပထမအမေရိကန်ဘက်ကရေးတာကိုကြည့်မယ်ဆိုရင်အဓိကကတော့ဟောင်ကောင်ကိစ္စမှာတရုတ်ဟာကမ္ဘာကိုပြစ်ထားတဲ့ကတိကိုမတည်ဘူးဘာညာစရေးပါတယ်။နောက်တောင်တရုတ်ပင်လယ်ကိစ္စမှာလည်းပဲနိုင်ငံတကာဥပဒေကိုတရုတ်ကချိုးဖောက်တယ်။ဒေသတွင်းနိုင်ငံတွေရဲ့အချုပ်အခြာအနာကိုစော်ရဲဆိုတော့ရေးပါတယ်။ဒီကိစ္စတွေဟာမြန်မာနိုင်ငံနဲ့တိုက်ရိုက်မပတ်သက်တော့လည်းပဲမြန်မာနိုင်ငံတွင်းမှာတရုတ်တွေစီးပွားရေးလုပ်နေတဲ့ကိစ္စကိုထောက်ပြပါတယ်။တရုတ်တွေဟာစီမဲကမ်းမဲလုပ်တယ်၊တရုတ်ပြည်နဲ့မညီညွတ်ဘူး။နောက်ပြီးမြန်မာနိုင်ငံဟာကျွေးလည်ပင်နေအောင်လုပ်ထားတယ်ဖြစ်တယ်။ဒါရီဟာမြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုတစားစီဖိအုပ်နေခြင်းဖြစ်တယ်ဆိုပြီးတော့အမေရိကန်စာထဲမှာရေးပါတယ်။အဲ့ဒီပြင်တရုတ်ကြောင့်မြန်မာနိုင်ငံတွင်းမှာမွေးဆွေးဝါးပြဿနာ၊လူကုန်ကူးမှုပြဿနာ၊သဘာဝပတ်ဝန်းကျင်ထိခိုက်မှုပြဿနာတွေအများကြီးဖြစ်လာတယ်ဆိုပြီးတော့ရေးပါတယ်။ဒါအမေရိကန်ဘက်ကရေးတဲ့အဓိကစာဖြစ်ပါတယ်ခင်ဗျ။
အဲ့တော့တရုတ်နိုင်ငံအစိုးရဘက်ကရောဘယ်လိုမျိုးတုံ့ပြန်လာတွေ့ရပါလဲခင်ဗျ
။တရုတ်ရဲ့တုံ့ပြန်ချက်ကတော့တော်လေးပြင်းထန်တယ်လို့ပြောပါလိမ့်မယ်။အသုံးနှုန်းတွေအပြင်တော်တော်ခံပြင်းဒေါသထက်နေမှုရပါတယ်။ဥပမာဆွေးရအသုံးနှုန်းကိုကြည့်မယ်ဆိုရင်ဗမာလိုရေးထားတာနော်တကူကောင်းဆန်သောဟန်ဆောင်ကောင်းသောအောက်တန်းကြသောအကြည့်တမ်းမျက်နှာဖုံးကိုခွာခြားလိုက်တာဖြစ်တယ်အဲ့ဒါအမေရိကန်ဒီလိုစာရေးတာအဲ့လိုစကားလုံးနဲ့စပြီးရေးထားတာတွေ့ရပါတယ်ဒါဘာကြောင့်လုပ်လဲဆိုရင်တဲ့အမေရိကန်ဟာစုပြည်တွင်းမှာဖြစ်နေတဲ့ပြဿနာတွေဥပမာ COVID-19 ကိစ္စကိုသူတို့မကင်တွယ်မဖြစ်ရှင်းနိုင်ဘူးနောက်တစ်ခါလူမှုရေးတရားမျှတမှုမရှိတဲ့ပြဿနာတွေလည်းအများကြီးဖြစ်နေတယ်ဒီကိစ္စကိုကာကွယ်ဖုံးဖိစင်တဲ့အတွက်ကြောင့်နိုင်ငံတကာမှာထပ်ပေါက်ချတာဖြစ်တယ်အဲ့ဒါကြောင့်တရုတ်ကိုအဖြစ်တင်တာဖြစ်တယ်ဆိုတော့တရုတ်ကရေးထားပါတယ်ဒီဟောင်ကောင်ကိစ္စနဲ့ပတ်သက်ပြီးတော့ဟောင်ကောင်ဟာတရုတ်ပြည်ရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့သူတို့ခုခံခြေပါပါတယ်။တောင်ပြုတ်ပင်လယ်မှာကျတော့တောင်ပြုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ကဝင်ပြောရလောက်အောင်တဲ့အမေရိကန်ဒီတောင်ပြုတ်ပင်လယ်နဲ့ဖြစ်နေတဲ့ကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာပြည်ရင်းကိုလက်မှတ်ထိုးထားတဲ့နိုင်ငံတော်မှမဟုတ်ဘူးဆိုပြီးသဘောမျိုးနဲ့တုံ့ပြန်ပါတယ်ခင်ဗျာ။တရုတ်ပြည်သားချင်းမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုနေရာတကာမှကာကွယ်ပေးနေတာကုလသမဂ္ဂမှလည်းကာကွယ်တယ်အမေရိကန်ကတော့မြန်မာနိုင်ငံဖုံဖြိုးအောင်အခုနေပြရမယ့်ကိစ္စတွေတော့မှဖြစ်လို့ဖြစ်စီခံတားနေတာဖြစ်တယ်ဆိုတော့တရုတ်ကပြန်ရေးပါတယ
်အခုလိုမျိုးပေါ့လေဒီတရုတ်နဲ့အမေရိကန်ကြားမှာပြင်းပြင်းထန်ထန်နေဖြစ်လာတဲ့ခါကျတော့ဒါကအရင်ဆိုပြီးရဲ့ရုရှားနဲ့အမေရိကန်ကြားဟိုဖြစ်ခဲ့တဲ့စေအေးသဘောမျိုးတရုတ်နဲ့အမေရိကန်ကြားမှာဒီခက်သစ်စေအေးပုံစံမျိုးဖြစ်လာနိုင်တဲ့သဘောလားခင်ဗျဟု
တ်ကဲ့အကျိုးကအဲ့လိုမျိုးဆက်သွယ်ပြီးတွေ့ရတာရှိပါတယ်ဒါပေမဲ့အမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုကြမှာဖြစ်ခဲ့တဲ့ဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းစတင်ခဲ့တဲ့ CIA ဆိုတာကတော့ ideology သဘောတရားပေါ့ communist ဝါဒနဲ့ democracy ဝါဒအကြားတိုက်ပွဲလည်းဖြစ်ပါတယ်အချိန်နဲ့မှာပဲ geopolitics ပထဝီဝင်နိုင်ငံရေးဆိုဗီယက်ပြည်ထောင်စုကသူတို့နဲ့အင်္ဂလိပ်ရှင်အရှေ့ဥရောပတစ်ခုလုံးကိုစိမ့်ပိုက်လိုက်တယ်ပြီးတော့သူတို့ရဲ့လက်အောက်ခံအစိုးရတွေတည်ထောင်နေပေါ့ဩဇာခံအစိုးရတွေဒါ Iron Curtain သံကလာဆိုပြီးတော့နောက်ဥရောပနဲ့သူတို့ကမှစီးချလိုက်တယ်ဒါကတော့ဒီကလာမှာဖြစ်ခဲ့တာပါအခုတရုတ်နဲ့အမေရိကန်ကြတော့အဲ့လိုသဘောတမ်းမျိုးမတွေ့ရပါဘူးသူတို့အဓိကကန်ဆင်တာကတော့နိုင်ငံရေးဩဇာလွှမ်းမိုးမှုပါတော်လည်းပဲစီးပွားရေးအဖြစ်သူတို့အမျှစွန့်လူကျင်တာအပေါ်စီးလူကျင်တာပို့ပြီးတော့ပါတယ်လို့ယူဆမှဖြစ်ပါတယ်နောက်ပြီးတော့ဟိုတုန်းကစီးရေးကာလမှာတစ်ဖက်နဲ့တစ်ဖက်ထိပြီးဆက်ဆံမှုနဲ့လုံးဝမရှိပါဘူးစစ်ပွဲလေးတွေကိုဘက်ဒီဖက်ဝင်ပြီးတော့မြောက်ပေးပြီးတော့တိုက်ခိုက်နေကြတယ်တွေ့ရပါတယ်အခုတော့အဲ့လိုသဘောထားမျိုးတဲ့ကျွန်တော်ဆွေးနွေးညီနိုင်မှုတိကျဆက်ဆံမှုလည်းရှိနေပါတယ်။ဒါကြောင့် CA နဲ့တော့ကွာတယ်လို့ပြောမှာဖြစ်ပါတယ်။တချို့ကတော့ War of Words စကားလုံးတိုက်ပွဲတာဖြစ်တယ်။တချို့ကဆွေးနွေးပိုင်းတော့ Score War အပြန်အဆက်ဆုပ်ဖြစ်တဲ့စစ်ပွဲတွေတုံ့ပြန်ရတွေ့ရပါတယ
်။ဟုတ်ကဲ့အခုလိုမျိုးပေါ့နော်ဒီ NRG နိုင်ငံကြီးနှစ်ခုကြားမှာဟလာအပြန်အလှန်တင်းမာမှုတွေဖြစ်လာတဲ့ခါကျတော့ဒီကိစ္စကမြန်မာနိုင်ငံပေါ်မှာဘလို့အကျိုးသက်ရောက်မှုရှိလာမှာပါလဲခင်ဗျ။
မြန်မာနိုင်ငံအတွက်ကတော့သိအရေးကြီးတဲ့အခြေအနေဖြစ်ပါတယ်သတိထားမယ့်ကိစ္စပါ။ဘာကြောင့်လဲဆိုတော့အဓိကတစ်ခုကမြန်မာနိုင်ငံမှာဒီမိုကရေစီရွေးကောက်ပွဲတွေပါတယ်လုံလာကြတဲ့အတရုတ်က သူတို့ရဲ့အင်ဂျင်ဂျင်ဒေတာမှာဒီမိုကရေစီနိုင်ငံတစ်ခုထုံးရလာမှာကိုမလို့ခြင်းဘူးဆိုတဲ့သဘောတွေးရပါတယ်။အဲ့ဒါကိုသူတို့အမှန်တကယ်စိုးရင်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်လည်းပဲသူတို့ကမြန်မာကိုအလုံးအင်းနဲ့စီးပွားရေးအဖြစ်တော့အကလုံးသူတို့ဘက်ကိုစုစည်းဖို့ကြိုးစားတယ်။အချိန်တည်းမှာလည်းအမေရိကန်ကဒီဒီမိုကရေစီအဟလေးစီမံမှာဝင်ပြီးတော့ငါတို့ဘယ်လိုဝင်ပြီးလုပ်နိုင်မလဲဆိုတာကိုကြိုးစားဟန်ပြုပါတယ်။ဆိုတော့ဒီခုကြမှာမြန်မာနိုင်ငံဟာတင်းအောင်မခံဘဲနဲ့သူဒီထားပြီးတော့ခြေလှမ်းလှမ်းမှာဖြစ်ပါတယ်။တကယ်တမ်းဒီမိုကရေစီဒီကိုဆက်လက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်ပို့ပြီးတော့သတိထားမှာဖြစ်ပါတယ်ဒီကိစ္စဟာတရုတ်လဲချိန်နှံ့အောင်ဆင်းလဲလျှောက်တာပြလဲဆွဲတာဆိုတာမျိုးလောက်ရမဲ့သဘောမျိုးဖြစ်ပါတယ်ဒီ
ကျေးဇူးတင်ပါတယ်ခင်ဗျာ
ညပါခင်ဗျာ